အာဆီယံဆင်နိုင်ငံနဲ့ဒီ INGO NGO အရက်အဖွဲ့အစည်းတွေပါဝင်တယ်ဒီကနေ့ဆွေးနွေးပွဲမှာဘာတွေများဆွေးနွေးပြလဲမသိခင်ဗ
ျကျွန်တော်ကဒီဆွေးနွေးပွဲမှာဒီ ARTUK လို့ခေါ်ရဲပေါ့အာဆီယံ Trade Union Committee ပေါ့အာဆီယံဆင်နိုင်ငံမှာရှိလူမသမဂ္ဂတွေဖွဲ့ထားတဲ့ကိုယ်စားလှယ်အနေနဲ့တော့လကောင်းနောက်တစ်ခါကျွန်တော်မြန်မာနိုင်ငံလူမသမဂ္ဂများအဖွဲ့ချုပ်ပေါ့တော့မြန်မာပြည်ကိုယ်စားပြုနေကျွန်တော်လာတာဖြစ်တယ်အရင်တော့ဆွေးနွေးထားတာ6ကြိမ်ရှိပါပြီအဲ့ဒါဒီအာဆီယံတွင်မှအတွင်းမှာရှိတဲ့ဒီအထူးသဖြင့်ရွှေပြောင်းလုံသမိုင်းနဲ့ပတ်သက်လို့ဒါကဘလို့လို့တယောက်နဲ့တယောက်အကူအညီပေးကြမလဲတနိုင်ငံနဲ့တနိုင်ငံအစိုးရချင်းမှာမတူတဲ့ဥပဒေတွေရှိတယ်နေဥပဒေတွေရှိတယ်အဲ့ဒါနဲ့ပတ်သက်ညှိနှိုင်းပြီးတော့ဒီရွှေပြောင်းလုံသမားတွေကိုအထူးသဖြင့်ကျွန်တော်လာမယ့်2015မှာကျွန်တော်အာဆီယံ၄ခွက်ကဖွင့်မယ်လေအဲ့တော့အာဆီယံ Economic Integration ဖြစ်တဲ့အခါမှာပေါ်လာနိုင်တဲ့အခြေအနေတွေကြိုတင်ပြီးတော့ပြင်ဆင်တဲ့ကိစ္စတွေကိုဆွေးနွေးတာဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံရဲ့ဒီရွှေပြောင်းအလုပ်သမားတွေပေါ့နော်အဲ့ဒီအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဟောဒီဆွေးနွေးပွဲကဘယ်လောက်ထိအထောက်အကူပြုမယ်လို့ထင်ပါလဲခင်ဗျာ
တော်တော်ကြီးအထောက်အကူပြုမှာပါချက်ချင်းတော့ပြီးမှာမဟုတ်ဒါပေမဲ့ဥပဒေတွေကိုပြင်ရတာ哦နောက်တစ်ခါမှာ ILO မှာတတ်မှတ်ချက်ရှိတယ် ILO နောက်ကဒီ PPP ဆိုင်နဲ့ပတ်သက်လို့ရှိရင်ရွှေပြောင်းအလုပ်သမားနဲ့ပတ်သက်ကာကွယ်ဘယ်လိုပေးမလဲဆိုတဲ့ဥစ္စာအဲ့ဒီဟာတွေရှိတော့အဲ့ဒါအနေနဲ့အတူတက်ဆိုင်ရနိုင်ငံတွေမှာကောက်ဘယ်လိုရှိတယ်နော်အာဆီယံတွင်းမှာအာဆီယံအစိုးရတွေကဘယ်လိုရှိလဲဆိုတဲ့ဟာတွေကိုညှိနှိုင်းရတာပေါ့နော်ဆိုတော့ညှိနှိုင်းတယ်ဥပဒေတွေပြင်တယ်ဥပဒေတွေပြုဖို့ပြောရတယ်ဆိုတော့နိုင်ငံလိုက်ကိုလုံးရတယ်ဆိုတော့အချိန်တော့ယူတယ်ဒါမှမဟုတ်အခုဆို9ချိန်မြောက်ဖြစ်သွားပြီသို့တော့ဒါပြီးတာနဲ့သူတို့ကကြီးညာချက်တစ်ခုထွက်ဖို့ရှိတယ်ဒီနေ့ဆိုရင်ကျွန်တော်တက်ဆိုင်ရအလုပ်သမားတမက်ကတွေကဘယ်လောက်ထိပြည်စည်းထားပြီးပြီလဲတက်ဆိုင်ရအစိုးရတွေကဘယ်လောက်ထိပြည်စည်းထားပြီးလဲနောက်တစ်ခါ ILO ဘက်ကကောဘာတွေအကူအညီပေးထားလဲနောက်တစ်ခါဒီ IOM မှာ PP ဆိုင်ရွှေပြောင်းရေးနဲ့ဆိုင်တဲ့အစုဖက်ကသူတို့ကဘာတွေလှုပ်ထားပြီးလဲဆိုဝိုင်းပြီးတင်ပြနေတယ်အဲ့ဒီမှာအားနည်းချက်အားသာချက်ဥပမာစင်ကာပူဆိုရင်သူ့နိုင်ငံမှာရှိတဲ့အနေအထားသူတင်ပြတယ်ဘလို့တို့သူတို့မှလည်းတင်နိုင်နေပြီးတော့ဒီနိုင်ငံမှာလာလှုပ်တဲ့လူသမားတွေဘလို့အကာအကွယ်ပေးနေလဲဆိုတော့တင်ပြတယ်အဲမလေးရှားနိုင်ငံမှာဆိုရင်မလေးရှားလူသမားတမကတင်ပြတယ်နောက်တစ်ခါ Laos နိုင်ငံက Laos ဆိုမြန်မာတို့ကမ်ဘောဒီးယားတို့ဗီယက်နမ်တို့ကြာလူပို့တဲ့နိုင်ငံတွေလူတွေတွားတာပေါ့နော်ရွှေပြောင်းလို့သူမတွေရထွက်သွားတဲ့နိုင်ငံတွေစင်ကာပူတို့မလေးရှားတို့ထိုင်းလန်တို့ကြတော့လက်ခံတဲ့နိုင်ငံတွေဆိုတော့လက်ခံနေတဲ့နိုင်ငံတွေမှာရှိတဲ့ဥပဒေပိုးတဲ့နိုင်ငံတွေမှာရှိတဲ့ဥပဒေအဲ့နှစ်ခုကိုကြားချပြီးတော့ကျွန်တော်ရွှေပြောင်းလို့သူမတွေပေါ့နော်ဗမာနိုင်ငံကနေမကဘူးပေါ့နော်မြန်မာနိုင်ငံနေမကဘူးတခု၈တောင်အာရှထဲမှာအာဆီယံထဲမှာရှိတဲ့လူတွေကိုအချင်းချင်းဘယ်လိုအကူအညီပေးမလဲဆိုတဲ့ကိစ္စဆွေးနွေးကြတာဖြစ်တယ်အဲ့တော့ဥပမာဆိုရင်ကျွန်တော်တို့ join ချင်းပြီးသားလို့သူမတွေဆိုသိပ္ပံတာမရှိသူတို့ကပညာတတ်တယ်ကျွန်တော်တို့အများဆုံးအားဖြင့်သုံးဖို့ပုံမှန်သွားနေတာကဒီအလုတ်ကျန်းလုတ်တဲ့လူတွေစောက်လို့ရင်းနဲ့စိုက်ပြီးမှလုတ်တဲ့လူတွေကိုဘလို့အကာအကွယ်ပေးမလဲဆိုတဲ့ဟာကိုဆွေးနွေးကြတာဖြစ်တယ်ဆိုတော့ကြောင့်ကျွန်တော်နိုင်ငံနဲ့တော့အများစုကတော့ကျွန်တော်ဒီလိုလုတ်ကျန်းလုတ်တဲ့လူတွေပေါ့နော်အခြေခံလုတ်သမားတွေဖြစ်တော့အဲ့ဒါတွေကအများကြီးအကျိုးရှိမယ်လို့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့ဒီလုတ်ရှင်တဲ့လုတ်သမားပြဿနာတွေပေါ့နော်အဲ့ဒီအပေါ်မှာဆရာအနေနဲ့ဘလို့သုံးသပ်ပါလဲခင်ဗျာ
အဲကျွန်တော်တို့ကနည်းနည်းကြည်ကြတော့ကြည့်ဖို့လိုတော့ဗောနော်အခုဆိုရင်များသောဖြင့်ဖြစ်နေတာကထယ်ကျုပ်လုပ်ငန်းတွေဗောနော်ဆက်မှုနဲ့မှုကုန်ထုတ်လုပ်ငန်းမှာဆိုရင်ကုမ္ပဏီလေးတွေမှာဖြစ်နေကြတယ်ကုမ္ပဏီလေးတွေမှာဖြစ်တော့ဘာဖြစ်တာလဲဆိုတော့အဲ့ဒီကုမ္ပဏီတွေကတက်ရောက်မှုကသူတို့ဘက်မှာဘယ်လိုလဲဆိုတော့သူတို့ကိုမှားထားတဲ့ contract တွေ contract တွေကိုပတ်စံမပေးတဲ့ဟာကိုအလုပ်ရှင်တွေကကြုံနေရတယ်သူတို့က sub contract တွေတဆင့်ခံပြီးတော့အလုပ်လုပ်တဲ့လူတွေဆိုတော့သူတို့ကယူထားတဲ့ကုမ္ပဏီကြီးတွေကဘာဖြစ်သက်ဆိုင်ရနိုင်ငံမှာရန်ငွေဈေးကြတယ်ရန်ဈေးကြတဲ့အချိန်မှာဂျပန်ပြည်သွင်းရမယ့်ကုန်တွေဒီဈေးတက်သွားတော့ပေါ့နော်အဲ့ဒီအခါမှာဟိုဘက်ကဂျပန်နိုင်ငံမသွင်းနိုင်ဘူးဆိုတဲ့ကိစ္စ။နောက်ကိုရီးယားနိုင်ငံမသွင်းနိုင်တဲ့ကိစ္စတွေဖြစ်တဲ့အခါမှာသူတို့ကဟိုဘက်ကကုမ္ပဏီကြီးတွေကယာတီအတွက်ယူထားတဲ့ကုန်ကို cancel လုပ်လိုက်။သူတို့ရောင်းချေးပြလိုက်ရှင်ပေးလိုက် cancel လုပ်လိုက်တော့ဟိုဘက်ကတော့မှားတဲ့လူတွေဒီဘက်ကအလုပ်ရှင်တူတည်းဖြစ်တာဖြစ်ပြီးဒီဘက်ကအလုပ်ရှင်ကြတော့ဒီမှာရှိတဲ့အလုပ်သမား900 800 1000အဲ့ဒါနဲ့ကြုံတွေ့ရတယ်ဆိုတဲ့ကိစ္စတွေဖြစ်နေကြတယ်။ကျွန်တော်တို့အခုလေ့လာတာကတော့ dock shop ပေါ့နော်။အခုဖြစ်နေတဲ့ဥစားကျွန်တော်တို့ master's four နောက်ပိုင်းအထိပေါ့နော်။အခု dock shop ဖြစ်နေတဲ့ဟာတွေဆို mid April apparel ที่กูဖြစ်နေတာဆိုရင်ကိုရီးယားစိတ်ယုံအသေးလေးတွေဖြစ်နေဆိုတော့ကိုရီးယားစိတ်ယုံအသေးလေးတွေဖြစ်တော့အဲ့စိတ်ယုံတွေကသူတို့ရဲ့ contract တွေကိုတစ်ဖက်မှာရန်ငွေကြားတဲ့ကိစ္စရေနောက်တရုတ်ငွေကဈေးတက်တော့ကုန်ချမ်းဝယ်တာမှာဈေးတက်တယ်လိုအပ်ခရတာမှာနည်းသွားတဲ့အခါမှာပြဿနာတက်ကြတော့ဗောဗျာအဲ့ဒါကအလုံးရှင်မှာဖြစ်တဲ့ခက်ကကျွန်တော်တို့မြင်တာကတော့ဂျပန်ကုမ္ပဏီကြတာအဲ့လိုမဖြစ်ဘာလို့လဲဆိုတော့ဂျပန်ကုမ္ပဏီကြီးတွေကကုမ္ပဏီအသေးလေးတွေပြက်လို့ရှိရင်သူတို့ဘာလာထိတော့မယ်ဆိုတော့တိတော့သူတို့ဝင်ပြီးတော့ကူပြီးရှင်းထားတာဖြစ်တယ်ကိုရီးယားမှာကြတော့အဲ့လိုစုစည်းမှုမရှိဘူးဖြစ်နေတယ်လို့ကျွန်တော်တွေ့ရတယ်ဒါမှမဟုတ်ကျွန်တော်တို့ကတော့ဒီလိုဆန္ဒပြမှုတွေဆက်ရှိနေဦးမှာပဲ2015တည်းမှာလည်းကျွန်တော်ဒါကိုမျှော်လင့်ထားရမယ်ဒါပေမဲ့မျှော်လင့်ထားပြီးတော့ဘလို့ပြင်ဆင်မလဲကျွန်တော်တို့အလုပ်သမားတမက်ကညကျွန်တော်များများဖွဲ့ဖို့တော့ကျွန်တော်တို့ကတမက်ကအဖွဲ့ချုပ်ကိုကျွန်တော်ပြောမယ်စုဖွဲ့မှုရှိဖို့လိုတယ်စုဖွဲ့ပြီးတောင်းဆိုပြီးတော့ကြံ့ကြံ့ခံနေမှကျွန်တော်တို့ကညှိနှိုင်းရေးကိုပဲသွားတာပဲဖြစ်ဖြစ်ဖြန့်ပြေးမှဖြစ်ဖြစ်ကျွန်တော်တို့ကကိုယ်စားလှယ်နဲ့တည်တည်ကြကြကိုယ်တိုင်အလုပ်သမားတွေပြောတာဖြစ်ဖို့လိုတယ်ဘာလို့ဆိုအလုပ်သမားတွေကိုယ်တိုင်ကစုဖွဲ့မှုရှိထားပြီးတော့အလုပ်သမားတွေအားလုံးကမဲပေးပြီးတော့ရွေးတဲ့ကိုယ်စားလှယ်ဖြစ်ရင်ညှိနှိုင်းတဲ့နေရာမှာအလုပ်ရှင်ကလည်းအဆင်ပြေ းတယ်ဂျားကဖြန့်ဖြေးလုပ်ပေးတဲ့ပုံကိုယ်တွေကအော်ဒီလူတယောက်နှစ်ယောက်နဲ့စကားပြောအဆင်ပြေတယ်ကျွန်တော်ဖြစ်ဖို့လိုတယ်အဲ့တော့အဲ့ဒီဟာတွေကတော့ကျွန်တော်တို့ကပို့ပြီးတော့တွေ့ရအောင်မလို့ကျွန်တော်တို့မျှော်လင့်ထားရမယ်တွေ့ချင်မှလည်းတွေ့မှာပေါ့ဗျာတိုးတော့အခုဖြစ်နေတဲ့အနေအထားကတော့မြန်မာနိုင်ငံမှာဖြစ်နေတာတက်ကိုပြည်ပဆိုင်ရာမှာဖြစ်နေတဲ့ငွေကြေးကလာပြီးတော့ကျွန်တော်မှရိုက်ခတ်မှုရှိနေတယ်ဆိုတဲ့ကိစ္စကျွန်တော်မြင်တာပေါ့နော်ကျွန်တော်သုံးသပ်ချက်ကအဲ့လိုရှိပါတယ်လို့ကျွန်တော်ပြန်တင်ပြချင်ပါတယ်
โอเคအများအခုလို့ရှင်းပြပေးရအားရဖျားကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ